အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်လွှတ်တော်နေရာပေါင်းရှိမှာပုံထူးနေ့ကမိန့်ခွန်းပြောကြားခဲ့ပြီးအမေရိကန်နဲ့အိန္ဒိယနိုင်ငံကြားပုံမှုနီးကပ်တဲ့ဆက်ဆံရေးထားရှိဖို့တိုက်တွန်းလိုက်ပါတယ်။သူတို့ဖြစ်တော့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာပူးပေါင်းလှုပ်ဆောင်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ်
။ The fight against terrorism has to be fought at many levels.
အကြမ်းဖက်သမားတွေကိုကန္တစုံကနေတိုက်ခိုက်ဖို့လိုအပ်ကြောင်းတမယိုးကြအလုံနီးလုပ်ဟန်နေဖြစ်တဲ့စစ်တပ်ထောက်လှမ်းရေးတန်တမာရေးနီးလန်းတွေတက်တက်နဲ့တွေမအောင်မြင်နိုင်ကြောင်းအကြမ်းဖက်မှုတိုက်ခိုက်ရင်နိုင်ငံစလုံးမှာအယက်သားတွေနဲ့စစ်သားတွေရဲ့အသက်တွေဆုံးရှုံးခဲ့ကြတာကြောင်းလက်ရှိအချိန်မှာနိုင်ငံကြားကလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုထဲထဲဝင်ဝင်တိုးမြှင့်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းဝန်ကြီးချုပ်မိုဒီကပြောကြားသွားတာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်ရေးအပြင်နျူကလ িয়ার ရေကြောင်းဆိုင်ရာလုံခြုံရေးတရုတ်နဲ့မြောက်ကိုရီးယားတို့ရဲ့စီးရေးအရာချင်းချောက်လာနေမှုစတဲ့ကဏ္ဍတွေမှာအိန္ဒိယရဲ့ရည်တည်ချက်ကိုလည်းအမေရိကန်လွှတ်တော်အမတ်တွေကစိတ်ဝင်စားနေကြတာဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်ဟာလင်းမြန်စွာကြီးထွားလာနေတဲ့နိုင်ငံဆက်ဆံရေးပုံမှုအားကောင်းလာအောင်ကြိုးပမ်းဆောင်ရွက်မှုလည်းဖြစ်ပါတယ်။ဒါ့အပြင်အိန္ဒိယနိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံဖြစ်တယ်ဆိုတာနဲ့အိန္ဒိယရဲ့စီးပွားရေးဟာလည်းကမ္ဘာမှာအလင်းမြန်ဆုံးတိုးတက်နေတဲ့စီးပွားဖြစ်တယ်ဆိုတာကိုချပြဖို့အတွက်ဝန်ကြီးချုပ်မိုဒီအမေရိကန်နိုင်ငံကိုရောက်ရှိလာတာလည်းဖြစ်ပါတယ်